Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ25ရက်ဗဟုသုနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria နဲ့ Turkey နှစ်နိုင်ငံနယ်စပ်မှာ Russia လေယာဉ်ပစ်ချခံလိုက်ရတာဟာ Syria နိုင်ငံနဲ့ Russia ကပြုလုပ်နေတဲ့စစ်ဆင်ရေးတွေမှာပြဿနာရှိတယ်ဆိုတော့ပြသလိုက်တာပဲလို့သမ္မတ Obama ကပြောပါတယ်။ IS Islamic စစ်သွေးကြွတွေကိုချေမှုန်းရေးပူတွဲလှုပ်ဆောင်ကြဖို့ American နဲ့ပြည်သူ့ကောင်ဆောင်တွေတာဝန်ထမ်းချမှတ်ခဲ့ကြပါတယ်။ American လက်ထောက်နိုင်ငံကြီးဝန်ကြီး Daniel Rusty ဟာသမ္မတဦးသိန်းစင်ဒေါ်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမီအောင်လှိုင်တို့နဲ့မနေ့ကတိကျစီတွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအုပ်ဆောင်မဝင်တဲ့အတူတင်ပြပေးပါောင်းခင်ဗျ။
ကောင်းပါပြီရှင် IS စစ်သွေးကြွအဖွဲ့ကိုခြေမုံဖို့အတွက်ပြင်သစ်သမ္မတနဲ့တွေ့ဆုံပြီး American သမ္မတ Obama ကဘာတွေပြောဆိုခဲ့ပါသလဲ
In short this was not only a strike against one of the world's great cities it was an attack against the world itself it is a scourge that threatens all of us and that's why
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ဖားကန်ဒေတာကရေဆေးကြောက်ရှာဖွေသူတို့ရဲ့အကြောင်းဒေါ်ဆန်းစုကြည်နဲ့လာမယ့်ဒီဇင်ဘာလမှာတွေ့မယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောတဲ့အကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုတယောတဲ့အမှုနဲ့ဖမ်းဆီးခံထားတဲ့မချောဆန်နီထွန်းရုံးထုတ်တဲ့အကြောင်းတွေကိုလည်းကြားကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးဆန်မိုးဝေတို့ကကြေညာပေးပါအောင်ရှင
်။ Syria နဲ့ Turkey နိုင်ငံနယ်စပ်ဒေသမှာ Russia တိုက်လေရင်အင်ကာနေကပြစ်ချခံလိုက်ရတာဟာစီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့စစ်ဆင်ရေးမှာပြဿနာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးတူရကီနိုင်ငံအနေနဲ့သူ့ရဲ့လေကြောင်းပိုင်နက်ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောပါတယ်တူရကီကပြစ်ချလိုက်တဲ့ SU-24 အမျိုးအစားရုရှားတိုက်လေယာဉ်ပြစ်ချခံရမှုနဲ့ပတ်သက်ပြီးသတင်းအချက်အလက်တွေကိုစုဆောင်းရယူနေစေဖြစ်ပေမဲ့ရုရှားတိုက်လေယာဉ်တွေဟာတူရကီနယ်စပ်မှာရှိနေတဲ့သဘောထားပြောက်ပြောင်းတဲ့စီးရီးယားအတိုက်ခံတွေရှိရာဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြင်သစ်သမ္မတဖန်ဆွာအိုလန်းနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ်။နှစ်ဖက်လုံးကပြဿနာအရှိန်မြင့်ဆိုးဝါးလာခြင်းမရှိအောင်ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့သမ္မတအိုဘားမားကတိုက်တွန်းလိုက်ပြီးဒီဖြစ်စဉ်ကိုကြည်ကျင်းအားဖြင့်စီးရီးယားပဋိပက္ခကိုတန်တမာရေးနည်းလမ်းနဲ့အများဆုံးအပြေရှာလှုပ်ဆောင်သင့်ပြီးဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ဆိုပါတယ်။ရုရှားတိုက်လေယာဉ်တွေကိုတူရကီ F-16 တပ်လေယာဉ်ကပစ်ချလိုက်တဲ့ဖြစ်ရဟာတူရကီအနေနဲ့ရုရှားကိုနောက်ကျောဓာတ်နဲ့ထိုးလိုက်သလိုဖြစ်ပြီးအကြမ်းဖက်သမားတွေကိုထောက်ခံရရောက်စေတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကအစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားဂျက်တပ်လေယာဉ်ကိုမပစ်ချခင်တူရကီတိုက်လေယာဉ်မူကအချင်းချင်းဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကလည်းအတည်ပြုပြောကြားပါတယ်။
ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူအသေးပြောက်များပြားစွာဖြစ်ပွားခဲ့တဲ့ဂျီဟတ်တိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက် IS Islamic စစ်သွေးကြွတွေကိုခြေမုံရေးပူးတွဲလှုပ်ဆောင်ကြဖို့အတွက်အမေရိကန်နဲ့ပြင်သစ်ခေါင်းဆောင်တွေတန်လေးထံချမှတ်ခဲ့ကြပါတယ်။နိုင်ငံခေါင်းဆောင်နှစ်ဦးဝါရှင်တန်သမ္မတအင်ဂျီနီယာမှာတွေ့ဆုံခဲ့ပြီးတဲ့နောက်ကျွန်တော်တို့အတူတကွပူးပေါင်းပြီးတော့လှုပ်ဆောင်ကြရလိမ့်မယ်လို့သမ္မတဘရက်အိုဘားမားကပြင်သစ်သမ္မတဖန်ဆွာအော်လန်းကိုပြောဆိုလိုက်ပါတယ်။IS Islamic စစ်သွေးကြွအုပ်စုဟာကျွန်တော်တို့အပေါ်ချင်းချောက်နေတဲ့အန္တရာယ်ကောင်တွေပဲလို့သမ္မတဥပမာကပြောဆိုလိုက်ပါတယ်။သူတို့ဖျားယောင်းနေတဲ့အကြောက်တရားကိုကျွန်တော်တို့မှုစရာမလိုပါဘူး။အမှားရင်းမရှိအိုက်ဇဲတွေကြာရှုံးပြီးတော့ကျွန်တော်တို့အနိုင်ရစေရပါလိမ့်မယ်ဆိုပြီးတော့လေသမ္မတဥပမာကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ23ရက်နေ့ Paris မြို့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက် IS Islamic စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့ပြည်သက်နိုင်ငံသမ္မတအော်လန်းကလည်းကျွန်တော်တို့အနေနဲ့ဘရော့မှာအလျှော့မပေးပါဘူးအမေရိကန်နဲ့အတူလက်တွဲပြီးတော့ပြက်ပြက်သားသားတုံ့ပြန်သွားမှာဖြစ်တဲ့ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ် ISD တင်ပိုက်ထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံပိုင်တဲ့နယ်မြေတွေကိုပြန်ပြီးတော့တင်ပိုက်နိုင်မှုအကြမ်းဖက်ခေါင်းဆောင်တွေကိုဖော်ထုတ်ဖမ်းဆီးနှိမ်နှင်းနိုင်မှုနဲ့ ISD ရဲ့ပြစ်မှတ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ဖျက်ဆီးနိုင်မှုစတာတွေကိုပြင်သစ်သမ္မတကတောင်းဆိုခဲ့ပါတယ်
ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲမြို့မှာအင်္ဂါနေ့ကလုံခြုံရေးတင်းကျပ်စွာချထားတဲ့အချိန်မှာပဲအခုလအစောပိုင်းတုန်းကပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တက်ခတ်မှုမှာပါဝင်ပတ်သက်ခဲ့သူလို့တန်တရားရှိသူ9ယောက်မြောက်ကိုဘယ်ဂျီယမ်အစိုးရကဆွဲချက်တင်လိုက်ပါတယ်။နိုမာလာ73နေ့ကပဲရစ်မြို့ကိုအကြမ်းဖက်တက်ခတ်မှုမပြုလုပ်ခင်၂ရက်အလိုကလက်ရှိထွက်ပြေးတင်းရှောင်နေတဲ့ဆလာအဗ်ဒါဆလမ်နဲ့အတူပဲရစ်မြို့မှာကားအတူမောင်းသွားတဲ့မိုဟာမက်အဘရီနီဆိုသူကိုဘယ်ဂျီယမ်အစိုးရကနိုင်ငံတကာဖမ်းဝရမ်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ပဲရစ်မြို့အကြမ်းဖက်တက်ခတ်မှုအတွင်း bang tia tong zete zombi, tong ya jo tiga dan yagara pipare, a champa takamu twin tong pugere, Renault Clio, car amu sago, Paris Mioku, Tuare, a webi lama machide, Risung Yoga, Dasizima, Citian eche, Abriniga, Mountunia, Machine Gerelu, Anabaniga Piovare, Abrinigo, Pintine, Belgian, Yedapo, and Pues along a Leyland, Shapwinijang, Belgium, Asuya Shini, Yunga, Inganima, Topia, Netinia, Jama, Popia, Tabare, Paris Mio, Takamugo, Dika, Usangere, Abdel Hamid Abawuta, Muroye, Sibai Checha, Niapide, La Defense, Ayako, No Malasachine, Sakoya Lama, Tigan Takapo Pinsin Nigerello, Pinti Suashine, Francois Molinga, Inganima, Piobare.
American Nanjai, when you John Kerry Ham, Yamanapi wanted a champion movie, Nini, Pishan Abu to Israel, Palestine Kongs on in a twist of Sweden movie, Song Talebabi. Israel, when you Benjamin Yahune. Jerusalem Yuma, Ingani Saga, Pioso Piran, Badut Udioma, Nizinemia, Champamuri, Lama Woma, Dato Muri, Kachine, Tomuri, Motogane, Takamuri, Sara, and Nitami Oma, Mani the Mulu, Winikari, Pioso Labare, Pienta, Champa Takamuri, Pipuani, the Broma, Nina Isura, Leshima, Hopulo, Mr. Netanyahuga, Piovare, Napeja, Champamuri, Jatan the Yet, Lonjo Yipuos, Oyamuri, Akong the Sashi Dari, Swinigarelu. American Nanganai, when you Tanaga, Piosu Vare, Pigger and Nalada, Kala, and Nezo Palestine, the Mushisakuyo, the Songa Bido, American Jonah Tione, Israel, Lumio, Sakuyo, the Songa Javare.
You American Diam and Nepa Mabada Sisinigo, Malaychon Igani Kunanai at tea, Lindomida, those and ne, Kiluhax Koton Ninga, Lindomida Lise, Kiluhax Kole Totonia. Lightometer laser shake, kilohertz chakte shingane, Dudia naiwama, line lamida, diakuse, kilohertz tinga, kungarugani, tone pini variation.
We are making Tangadrinigo selecting a pini varakna. The manning of my yoshi need American let out Nanganjai when ye Daniel Rasterha. Mani inganiga nebido matamara utain say, Amyota democracy, opojo okata doang sansuchi, tamara kagwe uzijo bojo muji meon lanone, tijazi, twisongabane, tamara utain say in power, and soya tape and down she to the net twiston be, pituluruya sanago, poton and get a yoga puego, ninin chanya, chimpa pin and get it to a chichu computer gap your jagged at town, young American tayo town she to got view ego piobare, yoga pueha, beautiful sound at chilanti a chip me, muta in yase ye a power, see why you pum biobone, ya can't be near doing ludajin sana. ထောက်ထားရမယ်ကိစ္စရတယ်လို့စင်ခေါ်မှုတွေကိုဆက်ပြီးတော့ကင်တွယ်သွားဖို့ကြံနေသေးတယ်ဆိုတာသမရအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းအတွင်းမစ္စတာရက်ဆဲကမိမောင်းထုတ်ပြခဲ့ပါတယ်။ဒါပြင်အင်ကာနေညနေလေးနာရီမှာတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ရေးကော်မတီဥက္ကဋ္ဌတော်ဆန်းစုကြည်ကိုနေပြီးတော့လွှတ်တော်ဝင်အတွင်းမှာရှိတဲ့ကော်မတီဆောင်မှာမစ္စတာရက ထိုနိုင်ငံသားဝန်ကြီးမစ္စတာရက်ဆက်ဟာတမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနယ်လဲမနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပြီးရုပ်ောက်ပွဲလွန်ကာလနိုင်ငံသားဆက်ဆံရေးကိုရင်းနှီးပွင့်လွှင်းစွာ
ဆက်ဆံခဲ့တယ်လို့တမရော်ကာဝေးဦးစီးချုပ်ယုံဖေ့စ်ဘွတ်စာမျက်နှာပေါ်မှာဖော်ပြထားပါတယ်။ဒီနေ့လာနေတော့ကတော့မစ္စတာရက်ဆက်ဟာ88မျိုးဆက်ငင်းငိုင်းနဲ့ပွင့်လင်းလူ့အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။စီးမဲ့ကမ်းမဲ့ဖြစ်နေပြီးတော့မကြသေးခင်ကမြေပြိုမှုမှာလူပေါင်း100ထက်မနည်းတေဆုံးတာနောက်ထပ်100ကျော်ပျောက်ဆုံးနေတဲ့ကြောက်စိမ့်မိုင်းဒေသကိုတင်းတင် Maro, and the Eshide Lule, Enredi Padi, Pyokuyadu, Unyanga, Piore, Pajang Lesuro, Pigate, Sesuya, Gonson in a Sessani, the community, Trune, Patani, the Siway the Mari, Diana, Lendaka, and Poiri, Pawinida, Pite Lule, Piosubare, Longjo Ye, Songemu, Longazing, Lena Jim Shu, Soyaga, Pumutinja, Kaintuebu, Lure, Lule, Piosu, Lepare, Pintit, Nanga. ငါလဲနိုဝင်မလ
27 Cambodia nanganga yitema muriha a champa mu pila me ande ye shiri and itago yala nebilo. Cambodia sanya clatamaga lukun ye kuzelega biobare. Akula drin and dakan gongs on lepi. Lotto ama lepi de sam rain sego. Lotto ama pika pechala bide now leshi anaya Cambodia bitu party. CPP ne. A dakan Cambodia muta geze ye party. C and abido oja. Nangaye suni muri pianle satin jabo. Clatamaga lukun ye two kuzele. Ronda smeka. Tinilani nama matopia ne tinaje a drima. Don't tell up your body. Don't get at the nepa doing so in the account at Chinity Pipo Gramma. Nangae party Naku Ja Tema Muri, a jumper Daika Muri, Lupo Gorigo, Chincho Dane, Ninian as a galon, though known a Biosurari, Triarello, Ronda Smi, a Jinja Jama, Popia Tabare, Messanachine, a Jogo, Shishubi, Yoka can count on in it, Dawon, Shizua, Pumu, Sonia Jabole, Ronda Smi, a Jinja Tema, Daikon Biosu Tabare.
Bigger than Ukraine, Lipinet Duma, Pitcher Kangia, Malaysia, Van Kidderly, MH. 17日，一切列地个松山设施业，南安的个松山设施业破坏，破坏下，内德林南安嘛，西威的库捷巴，比罗尼的路，达吉苏亚，新尼的个，英安尼嘛，今年这第一，投票来办的，内德林，乌克兰，北通，顶级，那为了抛开一笔是，啥事的，现在突然间都得把我们松山设施业都得个，突然东北家，西威嘛，也是他的，特地个，偷他的个，对家松山里的路，苏亚，新尼的个，表示完了，怎么样？
Both who named now song ya the dinner goes on like the Usan movie Ruga Jinya Pigaraba. A Kuro the Din Song Marin is set to a Mimian Jerry goes that I told him Pibarome. A Yuzon in a dealer so banga. Pintin again, Paris Mugu, IS a jump at Puerta Kaikera Nepatelo, Pura Leto Pianbodre, American the Mada, Barack Obamane, Pintin the Mada. First one, Olondo, Dreson Gajabare, D. John, Jeff Custer, the name people Tarago, Jamabe, Piopia, Piba Machine. American Pirang Zugu Yao Shinire Pinte the Mada First One Olane, American the Mada Barack Obamaruha, Ingane Mati then Twiston Gejabiro, Impuroma, Bure the Dinza Shinumedia Pilo Gejabare. A jump at the Maruha, Soyan and Sita Sao Urigo, Pima Mtabe, A Yada Piduri, Dwala Su Yonde Niarigo, Pimata Taikanira Pijao, the Mada Obamaga Biobare.
In short, this was not only a strike against one of the world's great cities, it was an attack against the world itself. It is a scourge that threatens all.
Jinjong in a Biomaso in Gabawa, Gija Kanare Murirega, the Mure, Dakai Keram Hope, Kawaiti Kulomu, Dakani Rapibare, the Hajanoro Alongo, Chinchong Nide, and the Kasuji de Kuba. Anamulule, Azel, a jumper appointe, Soa Yomare, a Dre Corrego, Chimon Pipotre, American Pintine, Chosanganga, General Mohammed, a poor Weniha, Dilongangi Jeko, Silong Yoswa, Losong Nijara Pibare.
Paris Mutai Kanga Pina Pai, Numala Set Tong Yenigani Sabi, Syria Mashire IS Situja Puerigu, Piumat Hare, Lijang, Taikai Murigu, Los Hounire, Pinte the Mada, Fraswa, Olangaro, Digasana Pata Biro, Drone in it, Shompe Mamahodulu, Pura Leto Pian and Bodregule, Mirigangu, Tangsu Jang Piobare.
Militarily, it is about destroying Daesh, no matter where they are. It is about taking out their financing.
ISIS Dweha, Benia Mave Shinibzi, CEA Drugu, Chimon Pianai Domaba, Three Economigo, Lailan Shabwebi, Drugu, Bamboo Nire, and Wiji Ligu, Piatau, Dona and Bubabe, a good road, Tencho Tare, Namiligo, Pianle Yayubune, Three Satwe, Kunya Drugu, Piatau, Pipo, Lubare.
Pinte the Mada Fraswa alone in it, Zagabiangani, the Saint Pio Jagera Pibare. The Mada Obama Garo, American Rain in it, Chin Chow Murigo, Beroma Chow Yumam Hojang Gribe Bio Su Daware. The Nila Nerunga, Paris Muma, Birain Wunjijo, David Cameron at Dresson Bina by Mabe, Pinte the Mada Fraswa Alonga, Obama Net Dresson Gera Pibare. Dabin Pinte the Mada Nine, IS a Jemper Puerigo, Pure Taikai Chimon Bibo Dre, Russia, the Yo, Germany Net Italy Gowns on Runele, Diraba Nama Ma Dresson Bo Shibare. Syria ma shire IS a jump at the Marigo, Taikai Chimoya ma, Risha ya bawi mugu, domye bo dwe, Pinte the Madane, Duro Niaus low, the board to Gejare, lo Ubamaga Biovare. IS said to Joa Puere, the cha jump at Puerigo, Gagwe, Tainto Nai bo dwe, Bigger at the Baga, Chamagere, Gura the Magalon, Yukon, Sia, Sombia Jagule, Pinte the Madaga, Taukan Gevare Shin.
Tora
ရှင်များရှင်ခုဆက်လက်ပြီးတော့ရွေးကောက်ပွဲအနှံ့ရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့လာမယ့်ဒီဇင်ဘာလထဲမှာတွေ့ဆုံသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်က Washington Post သတင်းဌာနနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုအပြည့်အဝရရှိရေးနဲ့တိုင်းသားတွေနဲ့ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအလုံးအဆုံးသက်သွားမှာပဲအယတ္တာအစိုးရလက်ထဲကိုအာဏာအပြည့်အဝလွဲပြောင်းပေးဖို့ဖြစ်နိုင်တယ်လို့လည်းဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကပြောပါတယ်။မြမတက်မတော်ဟာအယတ္တာအစိုးရလက်ထက်အာဏာလွဲပေးဖို့တွန့်ဆုတ်နေပုံရတယ်လို့တိုင်းသားလက်နက်ကိုင်တပ်တွေကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။2015ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကသမရဦးသိန်းစိန်အပါဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရောပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌနဲ့ပါတွေ့ဆုံလို့ကြောင်းနိုဝင်ဘာလ10ရက်နေ့ကတွေ့ခွင့်တောင်းခဲ့ပြီးနောက်ပိုင်းလာမယ့်ဒီဇင်ဘာလထဲမှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံသွားမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်က Washington Post သတင်းတောက်ကိုခုလိုဖြေကြားခဲ့ပါတယ
်။ When will you meet with Aung San Suu Kyi?
မကြာခင်တွေ့ဖို့ရှိပါလိမ့်မယ်။လာမယ့်ဒီဇင်ဘာလောက်ဖြစ်နိုင်ပါလိမ့်မယ်။ဒီဇင်ဘာလထဲမှာဖြစ်နိုင်မယ်။အဲကျွန်တော်အမှန်တော့လို့ဒီကျွန်တော်ဒီပဲ Election Commission ကနေပြီးတော့တက်မှတ်ထားတဲ့လုပ်ငန်းစဉ်တွေပြီးတယ်ဆိုရင်ကျွန်တော်တွေ့မှာပါ။
2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ဟာနိုင်ငံရဲ့နိုင်ငံရေးဥဆောင်မှုကဏ္ဍမှာနေရာယူထားတာပါဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မျိုးကြီးမင်းအောင်လှိုင်တွေ့ဆုံခြင်းမှာဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခပြဿနာတွေကိုညှိနှိုင်းနိုင်ကြမလားဆိုတာအများကစိုးရိမ်နေကြပါတယ်အယက်သားအစိုးရလက်ထက်ကိုအာဏာအပြည့်အဝလွှဲပြောင်းရေးဘယ်အချိန်မှဖြစ်လာနိုင်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဗိုလ်ချုပ်မျိုးကြီးမင်းအောင်လှိုင်က Washington Post သတင်းစာကိုအခုလိုဖြေကြားပါတယ
်အတိုင်းပြည့်ရဲ့ဟိုပြောင်းလဲလာတဲ့အခြေအနေပေါ်မှာလည်းတည်နေပါလေလို့တကြီးအခုချိန်မှာတော့ချက်ချင်းကြီးဒါလိုလိုတော့သွားမယ်ဆိုတာမျိုးတော့ဘယ်နေရာမှမဖြစ်နိုင်သေးပါဘူးမဖြစ်နိုင်ဘူးတဖြည်းဖြည်းချိန်ဆပြီးတော့မှကျွန်တော်တဖြည်းဖြည်းနဲ့သွားမှာဖြစ်ပါတယ်ကျွန်တော်တို့သွားတာပါတီစုံဒီမိုကရေစီလမ်းကြောင်းသွားတာပါဒါပြည်သူကသွားတဲ့လမ်းကြောင်းပါဒီပေါ်မှာခိုင်မှမှဖြစ်စီခြင်းပါလေခိုင်မှမှနဲ့စနစ်တကျဖြစ်စီခြင်းတယ်ဒီလိုစနစ်တကျဖြစ်သွားမယ်ဆိုလို့ရှိရင်တည်တော်တဲ့တစ်ချိန်ကြလို့ရှိရင်ခင်ဗျားပြောတဲ့အသေးပဲမျိုးရောက်သွားနိုင်ပါတယ်တိုင်းရင်းသားလက်နက်ကိုင်ပြဿနာတွေဒါနံပါတ်1ချက်တော့တကယ်ကိုအေးချမ်းသွားဖို့လိုပါတယ်တကယ်ငြိမ်းချမ်းရဖို့လိုပါတယ်တိုင်းရင်းသားတွေအနေနဲ့ဒီတယောက်နဲ့တယောက်အထင်မြင်လုံးမှုတွေလည်းရှိတယ်အစိုးရဘက်မှာလည်းတချို့ဆိုလည်းမကောင်းတဲ့အမြင်လေးတွေမြင်လာလည်းရှိတယ်ဒါကြောင့်ကျွန်တော်တို့ကအကုန်လုံးမျက်မှတ်ရတဲ့ရှိနေတယ်ဆိုတဲ့ဟာမျိုးအခြေအနေရောက်ကျွန်တော်တို့ထိမ့်ပြဖို့လိုပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖြေကြားချက်နဲ့ပတ်သက်ပြီးလက်တလုံးမှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ TNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံသားရေးတာဝန်ခံတာပန်လာက VOA ကိုအခုလိုရှင်းပြပါတယ်
တည်ပြုထားတဲ့2008 Facebook ဘောင်ချစ်ကံဥပဒေအရပါလေဒါစစ်တပ်ကိုပဲဦးစားပေးထားတဲ့စစ်တပ်အမြင်နဲ့ရေးဆွဲထားတဲ့ Facebook ဘောင်အရအဲ့ဒီအကောင့်နေပြီးတော့သူကပြောဆိုသွားတာမျိုးတခုဟိုမြင်တယ်နောက်တစ်ခုကျတော့ဒီသူတို့တွေဒီအနေနဲ့ကဒီတကယ်ကိုပဲအယတ္တဆေးဝါးဖြစ်ပေါ်လာရေးကိုတိတ်ပြီးတော့စန္ဒမရှိဘူးသူစင်တာဘာဖြစ် MD ကအမြင်နဲ့ပြီးအမြင်နဲ့ပြီးဒါဆိုရတခုချောချောမွေ့နဲ့ဆိုရဖွဲ့ရမယ်ဒီဆွဲပြောင်းပေးရမယ်အခြေအနေမျိုးမှာကိုကဟိုတိုက်ပွဲတွေကိုဒီဒီတမရဘက်ကပဲညီမတမရဘက်ကပဲဖန်တီးပြီးတော့လှုပ်ဆောင်တာမျိုးတော့ကျွန်တော်တွေ့မြင်ရတယ်ဒီနှစ်ခုကိုကျွန်တော်ဆက်ဆက်ကြည့်လိုက်မယ်ဆိုရင်တော့ဒါဟိုတမရဘက်မှာကဒီအယတ္တာဆိုရဖြစ်ပေါ်လာရေးဒါဒီမိုကရေစီဆိုရဖြစ်ပေါ်လာရေးကိုအတ္တကဟိုတော်တော်လေးဟိုနည်းတယ်မေကွန်ထုတ်စရာအရင်ရှိတယ်လို့ကျွန်တော်မြင်ပါတယ
်2008ဖွဲ့စည်းပုံအရကာလုံးလို့ခေါ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနိုင်ငံရဲ့အရေးကြီးတဲ့ကိစ္စတွေကိုဆုံးပြတ်နိုင်ခွင့်ရှိပါတယ်ကာလုံထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကခံထားသူ6ဦးနဲ့အခြားသူ5ဦးစုစုပေါင်း12ဦးပါဝင်တာပါ။ဒါကြောင့်မဲအပြတ်အသတ်အနိုင်ရတဲ့ NLD ပါတီကအစိုးရဖွဲ့နိုင်တဲ့တိုင်အောင်နိုင်ငံရဲ့ကံကြမ္မာဆုံးဖြတ်ချက်တွေမှာတက်မတော်ရဲ့ဆုံးဖြတ်ချက်ကပဲလွှမ်းမိုးနေတာကြောင့်ဒီကိစ္စမှာတက်မတော်ဘက်ကအလျှော်အတင်းရှိလာနိုင်မှာလား။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဖြေတာက
ဒါကတော့ဖွဲ့စည်းပုံကကျွန်တော်တို့ပေးထားတာပေါ့။ဖွဲ့စည်းပုံအခြေခံဥပဒေမှာအဲတမရကာကွယ်ဦးစီးချုပ်ကနေအမည်စီးတင်သွင်းတဲ့ကာကွယ်ဝင်ကြီးပြည်ထရေးဝင်ကြီးနေဆက်ရေးရဝင်ကြီးဒီ3ပါးကိုတမရကအမည်စီးတင်တဲ့သူကတမရကနေညှိနှိုင်းပြီးတော့မှတမရထမ်းပေးတာဖြစ်ပါတယ
်တမရရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ဘက်ကတိမ်မွေ့စွာကင်တွဲဖြေရှင်းဖို့လိုတယ်လို့စစ်ထောက်လှမ်းရေးအရာရှိဟောင်းတူလည်းဖြစ်ဝါရှင်တန်ဒီစီတန်မှုဟောင်းလည်းဖြစ်တဲ့ဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ်
ဒီဖွဲ့စည်းပုံရပါလေအတမတော်ရဲ့ဥဆောင်မှုခံကနာရှိရမယ်ဆိုတဲ့အတိုင်းပဲဒီကာကွယ်ရေးနဲ့ဒုံညိုရေးကောင်စီမှာ6ယောက်5ယောက်အားလုံးပြီးပါလေအဲ့တော့အားလုံးကတော့ ကျွန်တော်ညွှန်မှန်းတာကတော့ဒေါ်အောင်ဆန်းစုကြည်နဲ့ဒီတမ်မတော်နဲ့ဒီဆက်ဆံရေးပေါ်မှာပဲမူတည်ပါလိမ့်မယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ဘက်ကလည်းစိတ်လိုက်မှလာမပြောမိမဆိုမိမလို့မိဖို့လိုပါတယ်တတ်နိုင်နေကြတော့ဒီတိမ်တိမ်မွေ့မွေ့နဲ့ဒါပြည်သူလူထုအားကိုယူပြီးတော့မှကြီးအောင်မယ်ဆိုရင်တော့ကျွန်တော်တို့တွားကျင်တဲ့ဥစ္စာကတိပိချင်းပါပါပါလိမ့်မယ်
ဘူဂျုံမူကြီးမင်းအောင်လှိုင်ကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အဆင်သင့်ဖြစ်နေတယ်လို့တစ်ဖက်ကဆွေးနွေးလာမဲ့ပြဿနာတွေပေါ်မှာပြန်လည်ဆွေးနွေးရှင်းပြနိုင်ဖို့အနေထားလည်းသူ့မှာရှိကြောင်းဝါရှင်တန်ပို့စ်ကိုဖြေကြားခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ရဲ့တင်ပြချက်ပါအခုဆက်လက်ပြီးတော့ကချင်ပြည်နယ်ဖားကန့်ဒေသစင်ကတ်ကူးရွာမှာစနေနေ့ကမြေစာပုံပြိုကျမှုကြောင့်သေဆုံးသူ113ဦးရှိသွားပြီးတရားကြော်လည်းပျောက်ဆုံးနေစေပါသေဆုံးပျောက်ဆုံးသူတွေအများစုဟာရေမဆေးကြောက်ရှာတဲ့သူတွေဖြစ်ကြပါတယ်ဒီဒေသကရေမဆေးကြောက်ရှာတဲ့သူတွေဟာမြန်မာနိုင်ငံအနှံ့ကလာရောက်ကြသူတွေဖြစ်ပါတယ်ဒီရေမဆေးကြောက်ရှာတဲ့သူတွေရဲ့ဘဝအကြောင်းနဲ့ပတ်သက်ပြီးတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးကိုစာကြီးကိုဒေါ်လလတန်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်အဲ
့ဒီရေမဆေးတမားဆိုတာကအင်မတန်မတနာစရာကောင်းတဲ့ဘဝတွေပဲအရင်ကကျွန်တော်တို့စိတ်တူပြီးသားတယ်ဗျာရင်သားတယ်အားလုံးပါကချင်ပြည်နယ်ဆိုပေမဲ့လည်းကချင်တနီဝချေပဲလောက်ကန်စားတဲ့နေရာမဟုတ်ဘူးအားလုံးတည်တဲ့အတိုင်းလို့ရေမစည်းဆိုတဲ့ဘဝပြည်တပြည်အနှံ့ကအောက်ပိုင်းကရန်ကုန်မန္တလေးကအစမိချလာကအစပဲခူးတိုင်းကအစအားလုံးရခိုင်ပြည်နယ်ကအစအားလုံးကဖက်ကတ်မှာပဲအတက်နေဝန်ချောင်းတို့ကသူတို့ကအလုတ်မရှိဘဝပြည်တပြည်လုံးမှာအလုတ်မရှိလို့မတတ်နိုင်လို့တဖြည်းဖြည်းချင်းတို့ဒီဖက်ကတ်ဘက်ကိုတက်တာလည်းလူတွေပေါ့နော်ပေါ်မှာရောက်တဲ့တဖြည်းတို့မဖြစ်တဲ့အခုလို့သူများမြင်စာကွန်မတီကနေဆွန့်ပစ်ထားတဲ့မြင်စာပုံအကြောက်ကိုတွားချတယ်တွားချတဲ့ချိန်မှာသူတို့ဘဝကအခုလို့ဒီမလိုလားအပ်တဲ့ဒုက္ခဆူချူတွေခံရတယ်နောက်ပြီးမတော်တဆထိခိုက်မှုတွေကျင်းပြူလာတယ်နောက်ပြီးကွန်မတီကားနဲ့ accident ပုံမတော်တဆတိုက်တယ်သူတမင်တက်တီဘက်ဖို့တဲ့တတ်တာမျိုးဘဝနဲ့ရင်ဆိုင်နေရတဲ့ရင်စည်းသမားတွေပေါ့နော်သူတို့ကတကယ့်ကိုအင်မတန်မှဆင်းရဲတယ်ဗမာပြည်မှာဘာမှအလုတ်ကန်စားတော့လို့အလုတ်ကိုင်မဲ့ဖြစ်တဲ့အချိန်မှာမျိုးရင်းချက်ကြီးစွာနဲ့ဖက်ကန်ကိုကျောက်စင်းရချင်ရမင်းရပါတကယ်တော့ရဖို့မျိုးရင်းမရောက်လာတဲ့သူတွေအခုလိုမလိုလားအပ်တဲ့ဆူကျူးတဲ့သူတို့ဘဝကတည်ခဲရတဲ့အခြေအနေပေါ့နော်ဒီပါထုတ်နေလို့ဖြစ်ရတယ်ဆိုတာဖက်ကန်ရောက်လို့ချက်နဲ့ဒီလိုမျိုးမရှိစင်းရသားတွေဒေတာခံတဲ့ဇာမန်လူထုတွေဘာမှပြည်တပြည်လုံးအသရင်သားတွေကိုတည်ရမလုတ်ပိုင်ခွင့်နဲ့ခြင်းကဘယ်သူမှမပေးဘူးတကယ်အချက်အရာရှိနဲ့ဗိုလ်ချုပ်တွေနဲ့သူတို့နဲ့ဆက်နွယ်တဲ့သူတွေကိုပဲဒီဖက်ကန်ကဘဟုရတဲ့ကုမ္ပဏီစနစ်တက်တူဖို့ခွင့်ပြုတယ်အကျေရွေးအဲ့ဒီကုမ္ပဏီမှာရင်းစက်ောက်တဲ့လူတွေမှာ back for တဲ့အဲကုတ်တတ်တာမျိုးညအဲ့မှာလုံချုံရဲယူတဲ့လူရိုက်ဒီမှာဖန်ချက်ထောင်ချက်ထဲမှာဘယ်စားမရှိတဲ့ကြားမှာတယောက်ကတင်းနေတင်းနေပြန်လာကြွေးခိုင်းတဲ့ဟာမျိုးဒါမျိုးရင်ဆိုင်နေရတဲ့လူတွေလို့ရှင်တယ်ကြောင့်ဒီရင်းစက်တမဘူးဆိုတာကကန်ကောင်းရင်ရမယ်မကောင်းရင်မရဘူးတဲ့တနေကုန်ညမေးညအဲ့နေမှာဘောနော်နေရက်အဲ့လိုမျိုးသူတို့ကအလုံးလုံးချဖွဲနေရတဲ့လူတွေဘောနော်တော်တော်ကိုထားဆရာကောင်းတယ်ဟဲ့
။ဟိုရေမဆေးဆိုပြီးတော့ဘယ်လိုနာမည်ဖြစ်လာလဲ
။သူကရေမဆေးဆိုရခါဖြစ်လာတဲ့ပုံကကြောက်စင်းကရေနဲ့ဆေးရတော့ကိုသူရဲ့အတုံးပြုတ်တဲ့ပုံကလေတနတ်ရေတနတ်သူ့နဲ့ပြစ်တယ်ကိုပတ်တယ်အညအစင်းချင်းဖြတ်ရတယ်ချွတ်ရတယ်ကြောက်စင်းကအထက် quality ဘယ်လိုစိတ်ကောင်းတယ်ရေတိဘယ်လိုရှိတယ်ဆိုရခါပြန်တွေးတော့ရေဆေးဘယ်လိုပြန်လုပ်ရတယ်။ခုဒီရေမဆေးတမဆိုတဲ့ခဏတည်းဒီလိုမျိုးတွေးဖို့ငွေလည်းမရှိဘူးပဲဆန်လည်းမရှိဘူးဒါကြောင့်မို့ကြောက်စင်းကိုကောက်တဲ့ဘလောက်စိတ်ကောင်းတယ်ဆိုတော့မတိပဲနဲ့ကြောက်စင်းအမျိုးအစားဟုတ်ပြီကောက်တယ်ဆိုတော့ရေမဆေးပဲတဲ့ဒီတိုင်းခတ်မှန်းမှဘလောက်ပေးပါ1000ပေးပါ3000ပေးပါ5000ပေးပါအခုကျွန်တော်တို့ဒီနေ့စားရတော့မယ်ဆိုတဲ့အနေအထားနဲ့ဘာမှကြောက်ကိုဒီကြောက်ချောဟောလူတွေမြင်အောင်လုပ်ပနဲ့ swing point နဲ့ဖြစ်နေတဲ့တဲမှာဒီတိုင်းပဲစွန့်ပြစ်နေစားဘုံကကောက်ပဲမှရေမဆေးပဲနဲ့ဒီတိုင်းပဲအကြိုင်တုံးကိုကောက်ယူရောင်းစားတဲ့အဖွဲ့ကိုရေတစ်ချဲလို့တက်တင်ခေါ်လာခြင်းဖြစ်တယ်
။ဒီရွေးကောက်ပွဲကြီးမှာပေါ့နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြတ်သက်နိုင်ရရှိလိုက်တော့နောက်တက်မဲ့အစိုးရတစ်ခုဖွဲ့ရမယ်အခြေအနေစိုက်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုမျိုးဒီရေပြူမှုနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့တက်လာတဲ့ခါကျရင်ဒီလုပ်ငန်းမှာပို့ပြီးတော့စီမင်းစည်းကမ်းတွေချမှတ်ပြီးတော့ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီလိုလုပ်ငန်းတွေကိုအများဆုံးလုပ်ကိုင်နေတာကဒီစစ်တပ်နဲ့အဆက်အသွယ်ရှိတဲ့ကောမဒီကြီးတွေပေါ့နော်သူတို့အနေနဲ့အခုလိုမျိုးရည်ရည်မြုံနာမှုတွေအများကြီးလှုပ်ထားတဲ့အတွက်ကြောင့်နောက်တက်မဲ့အစိုးရဒီအနေနဲ့စီမင်းစည်းကမ်းတွေချမယ်ဆိုလို့ရှိရင်ထိတဲ့ရင်ဆိုင်မှုတွေမဖြစ်နိုင်ဘူးလားရှင
်ဖြစ်နိုင်ပါတယ်ဒါတွေအများကြီးဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့အခုလက်ရှိ the power shift principle အခြေခံဥပဒေကတတ်မတော်နဲ့ဒီဥပဒေဟောအစိုးရကဘလောက်ထိဘယ်အပေါ်မှာရှိတယ်ဆိုရဟာ 신신민민 법자 타래 우버디리 시라고는 나 좀 아케르 케로 도도 몇몇 인사이네 야미로 주노가 세트만 밀네 야래 아 저는 좀 봐 따버도네 빠뜻대 하네 두루네 세트노에 디핏노 만드피아가 아야타 공용마 스세도 미야보 이야로 따버도 공유세 공용마 배독네 야로 벌라오 펜파마보 비두 아야 공용마 바마 룩룩 미야래 빠이리 시로 코다시 두루 စစ်တပ်အစိုးရဘက်ကဒုက္ခရကြံခံရဲ့အစိုးရဘုံမှာဘာမှမလုပ်နိုင်ဘူးဆိုရင်ကြံတဲ့ခြားဘက်ကအတိုက်ခံလို့ပြောရမှာပေါ့အဲ့ဘက်ကလုပ်ဖို့ဆိုစစ်တပ်ကဘလောက်ထိယုံကြည်လို့ရမလဲဆိုတဲ့ဟာခံခုံမှုတွေဖြစ်လာနိုင်တယ်ဒီဘက်ကတော့နော်ဒီကျွန်တော်စိုးရင်တာကဟိုရန်ရတီဘက်တက်လာလာခူနီကိုင်းကိုအကျွင်းသွားမှကိုလည်းစစ်တပ်နဲ့ဆက်နွယ်နေတော့တော်ရုံတာရုံနဲ့တော့ကျွန်တော်တို့ကမလွယ
ဦးစီးချုပ်ကိုအင်တာနက်စာမျက်နှာပေါ်မှာတရော်ခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့ချစ်သမီးခေါ်မတ်ချောစန်နီထွန်းကိုမနေ့ကရုံထုတ်ခဲ့တာမှလည်းအာမခံရှောက်ထားချက်ပယ်ချခံရတယ်လို့အတရေဖြတ်မှုနဲ့ဆွဲဆိုချက်ပလတ်ပေးဖို့ရှောက်လဲချက်ကိုလည်းပယ်ချခံရပါတယ်ဒီအကြောင်းပြေဆုံးကိုတော့မတ်တိုင်ငင်ထိုက်ကစူးစီးတင်ပြထားပါတယ်
တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဓာတ်ပုံကိုလူမှုကွန်းရဲ့ Facebook စာမျက်နှာမှာတရော်လှောင်ပြောင်ခဲ့တယ်လို့ဆွဆွဲခံရပြီးဆက်သွယ်ရေးဥပဒေပုံမှာအသေးရေဖျက်မှုလို့နဲ့တရားစွဲဆိုဖမ်းဆီးခံရသူချစ်သမီးခေါ်မချောစန်ဒီထွန်းကိုမူပင်တရားရုံးမှာဒီကနေ့၅ချိန်မြောက်ရုံးထုတ်ပါတယ်ဥပဒေချောင်းရအသေးရေဖျက်မှုကိုကိုစားစွဲဆိုခွင့်မရရှိဘူးဆိုပြီးတရားစွဲဆိုခံရသူချစ်သမီးခေါ်မချောစန်ဒီထွန်းရဲ့ရှေ့နေကဒီပုံမှကိုပတ်လပ်ပေးဖို့ရှောက်ထားချက်ကိုမူပင်တရားရုံးကပယ်ချပါတယ်။တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကအခုလိုပြောပါတယ်
။ဒီသမီးရောရုပ်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့ဒီကနေ့အမှုကိုကျွန်တော်တို့ကအာမခံရှောက်တယ်အာမခံလည်းတွေ့တယ်နော်။နောက်တစ်ချက်ကကျွန်တော်တို့ကနေပြီးတော့ပုံမှန်900မမြောက်ပါဘူး။အဲ့ဒါလည်းသူကဘုရားလက်မခံဘူးကျွန်တော်တို့ပြည်နာကိုတွေ့တယ်။ဒါတော့ကျွန်တော်တို့ကပြန်လာခဲ့တာဟုတ်လား။ကျန်နေကြတော့ချောစံဒီထုံးကိုရှင်တော်ပြည့်ပေးပါတော့လို့ရှင်တော်ဆုပေးပါလို့ပြကြတာလေအဲ့တော့မူဝေးဆုပေးပြီပြအဲ့တော့ရုပ်မပြီးတော့ခင်းမရှင်ကြီးကြိုက်ပါလေကြိုက်နေတော့ဒုက္ခရောက်ပါလေဒီကတော့ဒီမနာ၃နေနေချိန်ထူတာပါလေ
ချစ်သမီးခေါ်မချောစန်နီထွန်းကိုအောက်တိုဘာလ12ရက်နေ့ကဖမ်းဆီးစဉ်ကတည်းကအချုပ်နဲ့ထိန်းသိမ်းထားတာဖြစ်ပြီးအကျဉ်းထောင်ထဲမှာချင်းအောင်အသုံးပြုခွင့်တောင်မရပါဘူးဒီကနေ့မှာတော့ချစ်သမီးခေါ်မချောစန်နီထွန်းကိုအမျိုးသမီးရဲမင်တွေအဆောင်ရှောင်နဲ့ရုံးထုတ်ခဲ့ပြီးရုံးထုတ်ကိုလာရောက်ကြသူတွေလည်းဒါဇင်နဲ့ချီပြီးရှိခဲ့ပါတယ်တရားရုံးချနာမှုအပြီးမချောစန်နီထွန်းကိုအကျဉ်းထောင်ကိုရဲမင်အဆောင်ရှောင်နဲ့ပြန်လည်ခေါ်ဆောင်သွားချိန်မှာပဲချစ်သမီးခေါ်မချောစန်နီထွန်းကအခုလိုပြောခဲ့ပါတယ
်။တရားဥပဒေကကိုပြည်ကျင်တဲ့လူဖြစ်လို့ရတယ်။ကိုမပြည်ကျင်တဲ့လူမဖြစ်လို့မရ
ဘူး။တမ်းမတော်ကာခွေရေးဦးစီးချုပ်ဖိုးချုပ်မှုကြီးမြောင်လှရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်းမတော်အရာရှိတွေကတရားလိုပြုပြီးချစ်သမီးခေါ်မချောစန်နီထွန်းနဲ့ကိုပက်ထရစ်ခွန်ချာလီတို့ကိုဖမ်းဆီးထားတာဖြစ်ပါတယ်။နှစ်ဦးစလုံးအချုပ်နဲ့တရားရင်ဆိုင်နေရဆဲလည်းဖြစ်ပါတယ်။တမ်းမတော်အရာရှိတွေနဲ့တရားရင်ဆိုင်ရတဲ့အခြေအနေကိုတော့တရားလွှတ်တော်ရှင်နေဥရောပဆောင်းကအခုလိုပြောပါတယ
်။တမ်းမတော်နဲ့ပတ်သက်တဲ့အမှုဆိုတော့တောင်းတောင်းတော့ရတာလည်းဖြစ်ပါတယ်။ဒါတော့ဖမ်းဆီးကြည့်ကိုကြည့်ရတဲ့ပုံမကြီးစွဲတင်တဲ့ကိစ္စကြတော့ဘာမှမဖြစ်ဘူး။ချောစန်နီထွန်းတို့ခွန်ချာလီတို့ဘောင်ဘောင်ဆောင်းတာတရားဥပဒေကပြည်ထောင်စုမဖြစ်ဘူးပြောမယ်ဆိုတရားမျှတမှုဟာဥပဒေထိုးမှုကိုအထောက်ပြုတယ်ဆိုတော့ဥပဒေတည်းမျှတစီလူလက်ခံရမှာပဲဆိုတော့ဘောဆန်းစီရဲ့အစိုးရပြောလာမှာပဲအဲ့ဒီတရားမျှတမှုကိုဝိုင်းဝန်းပြီးရှာဖွေရမယ်
ကိုပက်ထရစ်ခွန်ဂျာလီရဲ့အာမခံရှောက်ထားချက်ကိုလည်းမနေ့ကရုံးထုတ်မှာထပ်ပြီးတော့ပေးချထားပါတယ်။တမရော်ကာခွေရေးဦးစီးချုပ်ကိုတရော်လှောင်ပြောင်းခဲ့တယ်လို့ဆွဆွဲပြီးပက်ထရစ်ခွန်ဂျာလီနဲ့မချောစန်နီထွန်းတို့ကိုအချုပ်နဲ့တရားရင်ဆိုင်နေချရတာဟာတလကျော်သွားပြီလည်းဖြစ်ပါတယ်။တမရာကြီးဆိုတဲ့စကားလုံးကိုသုံးနှုံးပြီးကြပြားရေးခဲ့တာဟာတမရာဦးသိန်းစိန်ကိုရည်ရွယ်ရေးသားတာလို့ဆွဆွဲပြီးကြပြားဆရာမောင်ဆောင်ခခေါ်ကိုအောင်စီသူကိုလည်းဆက်သွယ်ရေးဥပဒေပုံမှန်နဲ့ဖမ်းဆီးထားပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့8နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း3နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာတော်ရရှင်များရှင် VOE American သံဗုဒ္ဓဟူးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32 40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ကထုတ်လွှင့်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးခန်းမှာတော့
ကျွန်တော်ဒီချမ်းလူကိုရင်ဖက်နေပြီးတော့လဲတော့ကုညီတာတွေရောရှိတယ်ဒါပေမဲ့လည်းအဲ့လိုမျိုးတိတိယောက်ယောက်ကုညီနိုင်တဲ့ဟာရှိတယ်လို့မျိုးတချို့ဒေတာတွေတချို့နေရာတွေမှာလည်းဟိုတိယောက်ဆိုတော့ကုညီနိုင်လို့မရလဲ
ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့တထွေတွင်မှုပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါ်လလတန်နဲ့ဦးကျော်စံသာတို့ကစူးစီးတင်ပြထားပါတယ်ရှင်
ပထမဆုံးတင်ပြလိုတာကတော့ November 24ရက်နေ့ထု Global Post မှာ Patrick Win ရေးသားတဲ့မြန်မာနိုင်ငံရဲ့ကြီးမားတဲ့ကြောက်စိတ်လူငါဟာဘာကြောင့်လူအသက်သေစေနိုင်လောက်အောင် NDA ကြီးမားရတယ်ဆိုတဲ့ဆုံးမကနေကောက်နှုတ်တင်ပြလိုပါတယ် November 22ရက်နေ့ကကချင်ပြည်နယ်ဖားကန်ရှိကြောက်စိတ်တွင်အနီးမြေပြိုးလို့လူတရာကျော်တည်ဆုံးခဲ့ပြီးအလောင်းတွေကိုကြောက်ပုံတွေအောက်ကထုတ်ယူနေစေရှိတဲ့အကြောင်းနဲ့တည်ဆုံးသူဥယျာဉ်တိုးလာခြင်းမှာဒီမြေပြိုတဲ့ဘိဒုခကြီးကြောင့်မြန်မာနိုင်ငံရဲ့ရစ်ဆက်ပြီးအဂတိလိုက်စားတဲ့ကြောက်စိမ့်တွင်လုပ်ငန်းအကြောင်းကမ္ဘာအာရုံကိုစိုက်လာစီတယ်လို့ဆောင်းမရှင်ကအစချီရေးသားထားပါတယ်။အာရှတခွင်လုံးမှာဝေးလံခေါင်ခိုက်ဆုံးနေရာတွေမှာရှိနေတဲ့မြန်မာကြောက်စိမ့်တွင်နေမှာတည်ဆုံးမှုတွေဥပဒေမဲ့လုပ်ရတွေဟာတိတ်ကိုအယုတ်ဆိုးလွန်းလာလို့ပြင်ပကအများစုကဒီနေရာကိုမလာနိုင်အောင်အစိုးရကဟန်တားခဲ့တာဖြစ်ကြောင်းဒီကြောက်စိမ့်တွင်တူးတဲ့လုပ်ငန်းဟာစစ်တပ်ခေါင်းဆောင်တွေနဲ့သူတို့အပေါင်းပါတွေရဲ့ကော်မတီတွေကနေမြေတူးဆက်ကြီးတွေနဲ့ကြောက်စင်းကိုတဲကြီးမဲကြီးတူးဖို့ခဲကြတာဖြစ်တဲ့အကြောင်းနဲ့အမြတ်အစွန်းတွေကိုသူတို့တွေကပဲခံစားကြရတာဖြစ်ပြီးတစ်ဖက်မှာတော့ဝင်းရီးတွေအခက်ကျုံနေကြတဲ့စင်ရဲသားတွေအနေနဲ့ကြောက်ရဲ့အကြီးဝင်းအကြံတွေကိုလိုက်ရှာကြရတာဖြစ်ကြောင်းနဲ့အခုမြေပြိုမှုမှာတည်ဆုံးခဲ့ကြသူအများစုဟာလည်းသူတို့တွေပင်ဖြစ်တဲ့အကြောင်းနဲ့မကြာမီကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရအစိုးရရဲ့ပါတီကမရှုမလရှုံးခဲ့ပေမဲ့လို့လေဒီတဘာဝတရားစာတတူးဖော်တဲ့လုပ်ငန်းကြီးမှာတော့စစ်တပ်ရဲ့လွှမ်းမိုးကြိုးကင်မှုဟာဆက်လက်ရှိသွားမှာတွေ့ရတဲ့အကြောင်း Global Post သတင်းစာမှာဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ
်မြန်မာနိုင်ငံမှာပြောင်းလဲမှုတွေအစောတလျင်ဖြစ်လာနိုင်မှာမဟုတ်ဘူးလို့စစ်တပ်အကြီးအကဲပြောကြားလိုက်တယ်ဆိုရယ်ခေါင်းစဉ်နဲ့ဒီ ARD မှာရေးသားထားတာကိုဖတ်ပါရစေ The Washington Post သတင်းစာနဲ့တွေ့ဆုံမင်းမြန်ကမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်ပွဲနဲ့ပတ်သက်ပြီးဖိတ်လှိုက်လှိုက်လှိုက်လှိုက်ရှိရာမတွေ့ရပါဘူးလို့စတင်ထားပါတယ်။တိုင်းပြည်ကိုအချုပ်အခြာမှာဒီမိုကရေစီစနစ်သည်နိုင်ငံတကာစံတရားဖြစ်လာတဲ့ဆိုတာကိုလည်းပဲလက်မခံတဲ့အခါတွေရှိခဲ့တယ်လို့လက်ရှိမတည်ငြိမ်တဲ့အခြေအနေတွေကိုထောက်ပြရင်းအပြောင်းအလဲတွေဟာရုပ်တရက်ဖြစ်နိုင်ဖို့မြန်မာနိုင်ငံအဆင်သင့်မဖြစ်သေးဘူးလို့လည်းပဲသူကဆိုပါတယ်။နိုင်ငံတချို့မှာဒီမိုကရေစီပြောင်းလဲလာပြီးပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဥပမာအဖြစ်အရှေ့လက်ပိုင်းနိုင်ငံတွေကအဆိုးဆုံးပဲဖြစ်တယ်လို့ဆိုတော့ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီအတွေ့အကြုံနုနယ်တူတောင်းသေးတဲ့အတွက်ရလာကောင်းကိုလူချင်းရင်စိတ်ရှည်သီးခံရလိမ့်မယ်လို့ဆိုပါရယ်စစ်တပ်အနာရီဆော့ပီးနဲ့ပတ်သက်ပြီးတိုင်းပြည်တည်ငြိမ်ဖို့လူတွေဒီမိုကရေစီအလေးချင်းရှိဖို့လိုတဲ့တိုင်းရင်းသားပဋိပက္ခတွေကိုကြည့်ပြီးတည်ငြိမ်မှုကိုတိုင်းတာမယ်လို့လည်းသူကဆိုပါရယ်သမ္မတဦးသိန်းစင်စတဲ့ငရဲငင်းချမ်းဖြစ်စဉ်ဟာ NLD အစိုးရတက်လာတဲ့အခါမှာလည်းပဲအဓိကစင်ကုန်မှုတရဖြစ်နေအောင်မှာပါ NCO လို့ခေါ်တဲ့ပြည်လုံးကျော်ပြည်ခရစရေးကိုလက်မှတ်မထိုးသူတွေကတော့ဒါအစိုးရကြောင့်သူတို့လက်မှတ်မထိုးဖြစ်တာဆိုပြီးတော့အစိုးရကိုအပြစ်ပုံချနေကြပါတယ်။ဒေါအောင်ဆန်းစုကြည်သမရမဖြစ်နိုင်အောင်တမင်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်59စာလုံးကိုပြင်ခွင့်ပြုမလားဆိုတဲ့မေးခွန်းကိုဖြစ်ကြရမှာတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကသူ့တယောက်တည်းဆုံးဖြတ်နိုင်တာမဟုတ်ဘူး။ပါလီမန်ကဆွေးနွေးဆုံးဖြတ်မှာဖြစ်တယ်လို့ပြန်လိုက်ဖြစ်ကြပါတယ်။ ဒီကနေ့ကျွန်တော်တို့ကတော့ NLD အစိုးရရဲ့အောင်မြင်ရေးဟာထောင်ဆန်းစုကြီးနဲ့ပုဂံမှုကြီးမင်းအောင်ဟိုင်းတို့နှစ်ဦးဆက်ဆံရေးပြည်လည်မှုအပေါ်မှာအဓိကမူတည်နေတယ်လို့သုံးသပ်နေကြပါတယ်။ NLD ရဲ့တခဲနဲ့အောင်ပွဲအတွက်အံ့ဩမိသလားဆိုတဲ့မေးခွန်းကိုဖြေကြမှာတော့မအံ့ဩဘူး။လူတို့ကရွေးချယ်တာပဲ။လူတို့ရွေးချယ်တာကိုလိုက်နာလက်ခံရမှာပေါ့လို့သူကပြန်လည်ဖြစ်ပါတယ်။အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအခုခါမှာလမ်းကြောင်းမှန်ကိုပြန်လည်ရောက်ရှိလာပြီဖြစ်တယ်။ American ကလည်းနေတွေကိုသူတို့နိုင်ငံနဲ့အဆုံးတက်မယ်အကုန်ကြားလဲတတ်နိုင်မယ်အမေရိကန်ကလည်းရောင်းကျင်တဲ့ဆန္ဒရှိရဆိုရင်ဝယ်မယ်လို့ဗိုလ်ချုပ်မှုကြီးမြောင်းလည်းကပြန်လည်ဖြေကြားသွားကြောင်းရေးသားထားပါတယ်ခင်ဗျာ။
physics ကို Arabic.org မှာဖတ်ရှုနိုင်ပါတယ်။ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါ။အခုတော့မနေ့ခင်အင်္ဂလိပ်စာအလဲရောက်ပါပြီ။ဒေါ်လာလာသင်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီကနေ့မနေ့တင်ပြမယ့်EDM အတုံးကတော့
living hand to mouth
ဖြစ်ပါတယ်။စာလုံးပေါင်းက living living က live live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ်။ hand hand က to ကမှ mouth mouth ကပါစားဆိုတော့ စကိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့ဘဝရည်တည်တာလက်ကဏ္ဍပါးစုပြီးတော့အသေးပဲရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920မြောက်ကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်တိတ်ကျတဲ့လွန်းလာလို့နောက်ထမင်းတနာဘဲတော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ့်အခြေအနေမျိုးမှာ hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှာတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနှစ်ပတ်သက်လို့ George
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှ ခရီးသွင်းရောက်ရှိတယ်။ခင်မုန်းဖြစ်သူကလည်းမကြသေးမိကပဲအလုပ်ပြုတ်သွားခဲ့တယ်။
The Browns have three kids. The husband recently lost his job, so the family is now living hand to mouth. Living hand to mouth.
ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ထုတ်လွှင့်ရေမူမဆုမွန်တဲ့အတူမသိငေထက်ကဆွေးနွေးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာခင်ဗျာကျွန်တော်ဒီချမ်းပြင်းနေရစစ်ပေးဒုက္ခချောင်းပြည်သူပြည်သားတွေကအခုချိန်မှာတော့ဒီကုညီမှုအပြေးဝါရရှိလာဆိုတော့ကျွန်တော်ဒီချမ်းလူကိုရင်မန်နိုင်ကစိုင်းခွန်မိုင်းနဲ့အာရှလူခွင့်ရေကော်မရှင်ရဲ့မြန်မာနိုင်ငံမြန်မာဆိုင်ရာတာဝန်ခံဖြစ်တဲ့ရှင့်နေကြီးဦးမင်းလွင်ဦးတို့ကိုဖိတ်ခေါ်ထားပါတယ်။ကျမတို့သောရရှင်နေလဲပါဝင်ဆွေးနွေးကြဖို့ရှိပါတယ်။
တဲ့တွေရှိနေပါတယ်ဒီနိုင်ငံတွင်းမှာပဲရှင်နိုင်ငံပြင်ပတောင်မဟုတ်သေးပါဘူး အဲ့ဒီလူတွေကလည်းအခုဒီပြန်လဲဒေတာရင်းတွေကိုပြန်နိုင်တဲ့အနေအထားမျိုးလည်းမရှိသေးတော့ဒီအစိုးရဖွင့်ထားတဲ့စခန်းကြီးအပါအဝင်ပေါ့လေစစ်ရှောင်းနေရတဲ့လူတွေရဲ့ဘာတွေရင်ဆိုင်နေရလဲသူတို့ဟိုစားနပ်ရိက္ခာနောက်နေမှုထိုင်မှုအဆင်ပြေမှုရှိပါရဲ့လားရှင်ကိုစားကြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ချင်းပြည်နယ်မှာကြီးလို့ရှိရင်ကဒီပြန်နေနေရာချထားရဲ့လုတ်တဲ့အပိုင်းမှာအပါအဝင်မရှိသေးဘူးဟောဘာသာရေးအဖွဲ့ကလည်းကူလူမျိုးချင်းချင်းကိုအဖွဲ့အစည်းချင်းချင်းကိုကူညီတဲ့အပိုင်းမဲ့ပုံများနဲ့တာဝန်ယူတဲ့ဟာတော့တိတ်ကအဲ့ဒီအပိုင်းတော့တိတ်မရှိဘူးဒါပေမဲ့တတော်ကိုအခုတိသူတို့ရဲ့ဘဝတော့တတော်ကိုအခြေအနေဆိုးတဲ့အခြေအနေပဲရှိတယ်သူတို့ရဲ့ကဒီဟောအနာဂတ်ကြောက်ဖြစ်နေတာပေါ့နော်သူတို့ရဲ့ဘာမှအကူအညီကအစပညာရေးကအစကျန်းမာရေးကအစမျိုးလင်းချက်မရှိဘူးသူတို့ကဒီတိုင်းပဲကျွေးတာစားတဲ့တိုင်းပဲဒုက္ခတွေကဲမှာပေါ့နော်ဒါတော့မှအခုကသူတို့ကိုကူညီတဲ့အပိုင်းကိုဖျက်တော့မလို့လို့ပါလို့လို့ဒီတိနေ့ကြတော့ပုံမှသူရင်ကိုရှိတယ်ဘောတော့ဘာတခုမှအကူအညီကောင်းကောင်းရတဲ့ဟာတော့မရှိဘူးဒါလူတွေရဲ့ဒီရှစ်ဆက်ပြမဘဝကိုအဲ့မှာဘာမှမျိုးလင်းချက်မရှိတဲ့အခြေအနေတွေတို့တော့ကိုယဉ်ဆိုင်နေရတဲ့အခြေအနေတွေရှိတယ်ဘောတော့ကျင်းပြီးနေပြတ်ကဒုက္ခတွေစံလို့ကြီးရှိတယ်ကြီးလို့ရှိနေတာအနာကပြောက်တွေပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်အဲ့တော့ဒီစစ်ပြေးစစ်ရှောင်ဒုက္ခတွေတွေကိုအလူပြည်သူတွေကြားမှာလဲစေတနာရလှူတာတန်းတာလှူခန္ဓာတွေလဲတွေ့နေရပါတယ်ဒါပေမဲ့ဒုက္ခတဲ့အရေးအတွက်ကလည်းမနှဲလာဘူးဆိုတော့ဒါဟာပြည်စုံလုံလောက်တဲ့အနေအထားတော့မရှိပါဘူးအဲ့တော့ဒီဒုက္ခတွေတွေပေါ့နော်တိုင်းရင်းသားလက်နက်ကင်တွေနဲ့မြန်မာတပ်မတော်ကြားမှာဖြစ်ကြတဲ့စစ်ပွဲတွေကြောင့်မလို့စစ်ရှောင်စစ်ထွက်ပြေးကြရတဲ့အိုးပြစ်အိမ်ပြစ်ထွက်ပြေးကြရတဲ့အိုးအိမ်တွေဖျက်ဆီးခံရတဲ့ဒီပြည်သူတွေအနေနဲ့တရားဥပဒေချောင်းအရာရောအကာအကွယ်ပေးဖို့တာဝန်ရှိပါသလားဒီလိုတရားဥပဒေချောင်းအရာရောအကာအကွယ်ရှိပါရဲ့လားရှင်ရှင်းနေကြီးဦးမင်းလွင်ဦးဆရာပြောပြပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီလက်ကင်တိုက်ပွဲကြီးဖြစ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်ပေါ့နော်အဓိကအဖြစ်တော့ဒီမျိုးနေလူတို့ကြေးရွာလူတို့လူနေအိမ်များရှိတဲ့ဒေသတွေမှာအထူးသတိထားပြီးတော့စစ်တပ်ကမှုတွေပြုလုပ်ရမယ်ဆိုပြီးတော့ကျွန်တော်လူသားချင်းစာနာမှုတွေပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်လာတယ်လက်နက်ကင်တိုက်ပွဲနဲ့ဒါဖြည့်ရှင်းလို့မရဘူးနိုင်ငံရေးနည်းနဲ့ဖြည့်ရှင်းလို့ရမယ်ဆိုတာကိုလည်းနှစ်ဖက်စလုံးကသဘောပေါက်ကြတာဖြစ်တယ်အဲ့တော့အဲ့ဒီကြားထဲမှာဒီတကနေမည်သိမ့်ပိုက်ရေးအတွက်အဓိကထားပြီးတော့တပ်မတော်ကထိုးစီဆင်လာတဲ့ကိစ္စဒီတစ်ဖက်ကလည်းနေမည်မစွန့်လို့ရေးအတွက်ခုခံရတဲ့စစ်ပွဲတွေဖြစ်လာတဲ့အခါမှာအဓိကနေလာတဲ့လူတွေကတော့ပြည်သူပြည်သားတွေဖြစ်တယ်အထူးသဖြင့်ယုံကြည်နေကလေးငယ်တွေကပုံပြီးတော့ဒီဒုက္ခကိုခံစားရတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီပထမကကျင်းမှာဖြစ်တဲ့အခါတုန်းကကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီပေါ်ရောက်ပြီးတော့လူဝဲအကူအညီတွေပေးဖို့အတွက်တောင်းဆိုတဲ့အခါမှာအစိုးရကနေပြီးတော့ပြည်ပင်တားဆီးခဲ့တဲ့ကိစ္စတည်ရှိတယ်။နောက်ပိုင်းကျတော့
ဟုတ်ကဲ့
အထိုင်လျောက်ပြန်လဲဖွင့်ပေးခဲ့တာတည်ရှိတယ်။အဲ့တော့အဓိကအနေနဲ့အစိုးရကချင်းလူမှုဖွဲ့စည်းရာတယောက်ပြောတော်သလိုပဲပေါ့နော
်။ဟ
ုတ်ကဲ့ပြည်ဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့အစိုးရမှအဓိကတာဝန်ရှိတယ်ဆိုတာတော့မှန်တယ်ဘာဖြစ်လို့လဲဆိုတော့ကတိုက်ပွဲတွေဖြစ်တဲ့နေရာမှာအဒဏ်ရတဲ့ပြည်သူလူထုတွေစစ်ဘေးရှောင်တဲ့ပြည်သူလူထုတွေကိုကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဖွဲ့စည်းတဲ့တပ်ချင်းကြီးဖွဲ့เนาะလူမှုဝန်ထမ်းအောက်မှာရှိတဲ့ဒီတော်ကဘေးအန္တရာယ်ကာကွယ်ရေးပြည်သူလူထုဘေးအန္တရာယ်ကိုကာကွယ်ရမယ်ဆိုတာတွေကိုစီဆောင်ပေးတဲ့လူမှုဝန်ထမ်းဝန်ကြီးနာရဲ့အစီအမံအနေနဲ့အစိုးရကဥပဒေဥပဒေပြီးတော့ဆောင်ပေးရမှာဖြစ်တယ်အစိုးရကဒါကိုတုတ်ပြီးတဲ့အတွက်အစိုးရပြောသလိုပြည်သူဒုက္ခကိုမကြည့်နိုင်တဲ့အတွက်အမှုပညာရှင်တွေလူငယ်တွေကျောင်းသားတွေတတ်နိုင်သလောက်ဝိုင်းဝန်းပြီးတော့အခုဒီရအောင်လူခံနဲ့ထောက်ပံ့နဲ့ပေးကမ်းနဲ့သို့တော်လည်းပဲအဲ့ဒီလိုလှုပ်ရှားဥစ္စာတော်မှအစိုးရကနေပြီးတော့ဟန်တရနှောက်ရက်တဲ့ဥစ္စာတွေအများကြီးကျန်တွေ့ရတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်ဒါတွေကမိမိကိုယ်တိုင်ခံပြီးတဲ့ပြဿနာကိုတမလို့အနေနဲ့တက်ချိန်ကြီးပဲဖြစ်ဖြစ်စေလူမှုကအငူညီတာနာပဲဖြစ်အကူအညီပေးမဲ့သူတွေအားလုံးကိုခွင့်ပြုသင့်တယ်ကိုကိုယ်တိုင်လည်းကူညီဖို့အတွက်ဆောင်ရွက်သင့်တယ်ဆိုကျွန်တော်တို့မြင်ပါတယ်ခင်ဗျအဲ့တော့ဥပဒေရောင်းရပြောရမယ်ဆိုလို့ရှိရင်တော့ဒီပင်စစ်ပွဲဖြစ်တဲ့အတွက်တို့ထိခိုက်နေတာတွေသူတွေအပေါ်မှာယုံကြည်ရအောင်ပြန်လဲတောင်းဆိုနိုင်တာတွေတရားစွဲဆိုနိုင်တာတွေတော့
မလုံးနိုင်ဘူးပေါ့ဗျာဒါအစိုးရကိုယ်တိုင်ကနေပြီးတော့ဥဆောင်ပြီးတော့ဆင်းရဲနေတဲ့စစ်ပွဲဖြစ်တာဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့အနေနဲ့အဲ့ဒီလိုဖြစ်တဲ့အခါမှာလူသားချင်းစာနာမှုဥပဒေအရပဲအစိုးရအနေနဲ့ဒီလူတွေရဲ့နေနာမှုကိုတစ်ဖက်တစ်လမ်းကဖြည့်ဆည်းပေးဖို့ထူးထောင်ဝင်ရှိတယ်လို့လည်းကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျဟုတ်ကဲ့ရှင်ဟု
အများကြီးကတော့တချို့သိကြမှာမသိကြလည်းရှိမှာပေါ့ဗျာနော်ကျွန်တော်အနေနဲ့မြင်တာကတော့ဒီတော့တဲ့ဖြည့်ရတဲ့အရင်ကတော့လက်ရှိအစိုးရအဖွဲ့အစည်းတွေကမတရားလုပ်ဆောင်မှုနဲ့ဖြစ်ရတယ်လို့ပဲကျွန်တော်မြင်တယ်
အဲ့တော့အခုဒီလက်ရှိစစ်ရှောင်နေကြတဲ့ဒုက္ခသည်တွေအတွက်လက်ရှိအခက်အခဲကပြည်လဲအောင်ပေါ့နော်ဘာတွေလုပ်နိုင်မလဲဘယ်ဘယ်သူတွေကဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုလည်းဆွေးနွေးကြပါတယ်အဲ့တော့ကိုစားကြီးရှင်အခုလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေအကောင်းဆုံးပြည်လဲအောင်ဘယ်သူတွေကဘာတွေများလုပ်ပေးနိုင်မယ်လို့ကိုစားကြီးမြင်ပါလဲ
ဟုတ်ကဲ့အခုဒီသူပြောသွားတဲ့အတိုင်းပဲလို့ဒါအားလုံးကတာဝန်ရှိတယ်ဆိုရဟာအရင်ပြောစေချင်တယ်ဒါကောင်းဟုတ်တယ်အားလုံးကတာဝန်ရှိတဲ့အတိုင်းဒီသူပြတ်အရောဒီအလုံးရဲ့တာဝန်ရှိတဲ့တာအလုံးလုပ်နေကြတော့ကိုကျွန်တော်အတိအမှတ်ပြုခိုင်းစေချင်တယ်ဒါအနုပညာကအစအဖွဲ့စည်းကအစပါတာရဲ့စတော့မနိုင်မနှင်းကိုဒီပြည်သူလူထုခရောက်နေတယ်ဟောမကြည့်ရတဲ့ဒီကိုချင်းသာမကိုညီတာကိုကျွန်တော်အများကြီးကိုဝန်တာတယ်ဒါအတိအမှတ်ပြုရတာအလုံးတာဝန်ရှိတဲ့အတိုင်းကြာကိုလုပ်နေတယ်ကိုပါပြည်သူပြည်သားတွေဒါရင်ဒါအလုံးမနော်တရားကျွန်တော်သိရှိတယ်လို့ဒါပြောချလို့တယ်ဒါပေမဲ့တစ်ဖက်မှာတော့ဒီအမှုဝရကောင်းမှမူအပေါ်မှာပဲလုပ်မှာတကယ်လက်တွေ့ကုချင်းသာတရားတော်လက်တွေ့ကြကြမလုပ်ဆောင်တဲ့အပိုင်းတွေအများကြီးရှိတာကိုကျွန်တော်ပြောချင်တယ်ပါဒီအပိုင်းပေါ်တော့ကြာကြမို့တကယ်ကိုဒီပြဿနာဒီကိုဖြေရှင်းဖို့ဆိုတာစစ်ကောင်းတဲ့သာမန်နဲ့တာဝန်ရှိမိသားစုလူပဲနိုင်ငံတနိုင်ငံနဲ့တကယ်ကိုဒီနိုင်ငံကအဖေကြီးကတကယ်ဟောတကယ်လူမရန်ကားလုပ်နေမှဂျန်တဲ့အားလုံးတာဝန်ယူပါဆိုတော့မလွယ်တော့ဘူးလေဒါကြောင့်မို့တကယ်ဒီအင်ခေါင်ဦးစည်းကူတိုင်ကဒီဟာကိုဒီတော့ပြဿနာကိုဖန်တီးထားမှဒီပြဿနာကိုဟောနောင်တရပဲကိုပြန်ဖြေရှင်းရမယ်ဆိုတဲ့အပိုင်းတကယ်အင်ထုံဦးစီကူတိုင်ကဒီဟာကိုပြန်ဖြေရှင်းမှရမှာပါလားဒီကလွယ်တဲ့ကိစ္စတန်တဲ့ဟာတို့အတေးမားပဲဖြစ်တာပါဒီတာတိဒီကုနေမြစ်ဒီကကြာဖြေရှင်းလို့အမြဲတမ်းအင်ထုံဦးစီကိုကြောက်တယ်ပြေကဒီပြဿနာကဖြေရှင်းလို့မလွယ်ဘူးလို့ဒါကြောင့်အင်ထုံဦးစီလုပ်တဲ့လူကတကယ်ကိုစိတ်ကောင်းစေတနာမှနဲ့တာဝန်ရှိမှတရားတာဝန်ယူမှဖြေရှင်းလို့ရှိကအတော်တော်လေးပြဿနာကိုဖန်တီးဖို့ဒီစစ်ထူးစစ် in that coupe မဟုတ်ကဲ့ရှေ့ဆက်ပြီးဒီလိုဖြစ်လာလို့ရှိရင်အနာဂတ်အတွက်ကျွန်တော်တို့အမျိုးသားပြည်နယ်တင်းမြတ်ရေးကလက်တွေ့ဒီလိုလုပ်တင်တဲ့ဆိုရဟာကိုအဓိကထားပေးမှာတရားကိုလုပ်လို့ရှိကောတိုင်းရင်းသားတွေလည်းပါတောင်းဆိုနေတယ်တစ်ဖက်တည်းအပြစ်တင်တာမဟုတ်ပဲနဲ့နိုင်ငံတကာရဲ့ဒီ attention ရဖို့ပဲကြိုးစားနေတာမဟုတ်ပဲနဲ့ကိုအောက်ချင်အချင်းကိုတိုင်းရင်းသားနေမှာအတိုင်းအတာနေရဒီမှာဘာတွေဖြစ်နေလဲဆိုတာကိုင်းစင်းလေးလာမှဒီနေ့ကအမျိုးသားပြန်လေဒီနေ့ကတကယ်အမှန်ကိုပြန်လို့လို့ရှင်ကဒီဟာတဲ့အားလုံးပြက်တာဖြစ်ရှိနေတဲ့ပြက်တာအနာဂတ်အတွက်ပေါ့နော်ချက်ချင်းကြီးပြောက်သွားတော့မဟုတ်ဘူးဒါပေမဲ့အများကြီးကအထောက်အကူပြုမှုရေရှည်တည်တန့်ခိုင်နေတဲ့ဖိဖြူးနေတဲ့ရေရှည်တည်တန့်ခိုင်နေတဲ့ပြက်တာဖြစ်ရှိနေငင်းချမ်းကြီးတွေရလာနိုင်တယ်ဆိုတော့ဒါအကြီးဆုံးကတာဝန်ယူဖို့ဖြစ်ရှိလို့တာဝန်ရှိတယ်ဆိုတဲ့ဟာကျွန်တော်ပြောကြားပေးရမှာ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဒီကချင်ပြည်နယ်ဘက်ကထပ်ပြီးတော့2017လောက်မှာထပ်ပြီးတော့ဖြစ်ခဲ့တဲ့တိုက်ပွဲတွေမှာဆိုလို့ရှင်လဲကုလသမဂ္ဂဘက်ကနေပြီးတော့အကူအညီအထောက်ပံ့ပေးရေးကိုတော်တော်ကိုမြန်မာဆိုးရနဲ့ဆွေးနွေးခဲ့ရတာပါ2013ခုနှစ်မှတ်မှတ်ရရအဲ့ဒီအချိန်မှမှရခဲ့လို့ကုလသမဂ္ဂအတောင်မှာမြန်မာဆိုးရကိုအထောက်ပံ့ပေးခွင့်ရပေးခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ဒါတခုတ်တရပြောခဲ့သေးတာဖြစ်ပါတယ်ရှင်အဲ့တော့ဒီအခုရှမ်းပြည်ကတော့အခုလောလောလတ်လတ်ဖြစ်နေတာပါရှမ်းပြည်ဒုက္ခသည်တွေအခြေအနေရောအစိုးရဘက်ကဒီကုလသမဂ္ဂဘက်ကနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်အဲ့ဒီဟိုပုဂ္ဂလိကအလှူရှင်တွေကလွဲလို့အဖွဲ့အစည်းတွေ NGO တွေကလွဲလို့တခြားအထောက်အပံ့တွေရောရှိနေပါပြီလားရှင်ကိုဆိုင်ခွန်မိုင်တွေ့ရပါလား
โอเคပါခင်ဗျာကျွန်တော်ဒီအဖက်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့နိုင်ငံတကာဒီ UN တို့ NGRC တို့သွားပြီးတော့ assessment ကောက်တာတွေတော့ပဲရှိပါတယ်ဒါပေမဲ့ဒီနိုင်ငံတကာနဲ့ဆိုင်တဲ့ UN တို့ကတော့သွားပြီးတော့တကယ်ထောက်ပံ့တာတွေကြတော့ data ခံနေတယ်မှာပြောတာတော့မရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့အစိုးရဘက်ကရောရှင်
ဟုတ်ကဲ့ဟုတ် data ခံတွေနဲ့ဒီအခု data ခံတွေပဲနောက်တာဒီတိုင်းဒါတွေပဲပေါင်းစုပြီးတော့ပဲအခုညီတွေပြန်လှုပ်တယ်ပြန်လှူထောင်ရေးတွေပြန်လှုပ်တယ်ဆိုတာတော့သူတို့တတ်နိုင်တလောက်ပဲသူတို့လှုပ်တာပဲရှိတယ်ဒါပေမဲ့ဟိုတတ်နိုင်တလောက်လှုပ်တာ outside consultant တွေလှုပ်တာတော့ရှိရဲ့ဒါပေမဲ့ဒီနိုင်ငံကလာပြီးတော့ဟိုပံ့ပိုးတာတို့ဘာတို့ now pikan dado so yin naw di data khan a ni ne di sit pi thong dokkha de khe ma daw di lu myo pyo tan daw ma ma cha de ba aw khnya
hokke ba shin a lo khuna sia u min lwe u le pyo ba de di kaisa ha tya u bri chang ya raw ba ma lou lo mya u da bi mae so ya ti ya ni ne ta win yu pi raw da de u lou pho ဟိုလောက်ရမယ်ဆိုတဲ့အနေထားမျိုးတော့ဆရာပြောပါတယ်အဲ့တော့အခုလက်ရှိစစ်ရှောင်နေတဲ့စစ်ပြေးနေရတဲ့လူတွေဟာလည်းဒါမြန်မာအစိုးရရဲ့တပ်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကန်တွေချာမှာဖြစ်ခဲ့လို့ဒါတွေဟာပေါ်ပေါက်ရတာပါအဲ့တော့သူတို့အနေနဲ့ဒီဟာတွေကိုစစ်ပြေးစစ်ရှောင်နေကိုလုံလောက်တဲ့အကူအညီပေးရမယ်အရသားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အပေါ်မှာဟိုနားလည်လာပြီးလက်ခံလာပြီးတော့ဒါတွေကိုလုံနိုင်အောင်ဟိုတရားဥပဒေကြောင်းအရာဖြစ်စေဆရာတို့ဒီဟိုအာရှလူ့အခွင့်အရေးကော်မရှင်တို့လို့ပေါ့နော်ဒီလိုအဖွဲ့အစည်းတွေအနေနဲ့ဖြစ်စေဖိအားပေးနိုင်တဲ့အနေအထားရောများဆရာတို့ရှိပါလားရှင
်ကျွန်တော်တို့မြန်မာနိုင်ငံရေးနဲ့ပြောရတယ်ဆိုလို့ရှိရင်တော့တော်တော်ခက်ခဲတဲ့ကိစ္စဖြစ်တယ်လို့ပဲပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအစိုးရကိုဖိအားပေးမှလားစစ်တပ်ကိုပြောရမှလားအဲ့တော့အစိုးရအောက်မှာစစ်တပ်ကရှိသလားစစ်တပ်ကပဲတည်တံ့ရှိသလားဆိုတာကဖွဲ့စည်းပုံအခြေခံဥပဒေမှာတော့ရှင်းရှင်းလင်းလင်းပြောထားတာဖြစ်တယ်။သို့တော်လည်းပဲဒီကာကွယ်ရေးနဲ့လုံခြုံရေးကော်မတီရဲ့စီမံခန့်ခွဲမှုအောက်မှာဒါရီယာဖြစ်နေတော့ကာချုပ်ကအစိုးရထဲမြင့်နေတဲ့သဘောမျိုးဖြစ်တယ်။ပြီးခဲ့တဲ့အပတ်မှာပဲကျွန်တော်တို့ဒီသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တဦးကနေပြီးတော့စစ်ပွဲတွေရပ်ဆိုင်ပေးဖို့အတွက်အများဆုံးအရေးကြီးအစုတင်ခဲ့တာတွေရှိတယ်အဲ့တော့ကိုပြည်သူလွတ်တော်ကမှတ်တမ်းတင်နေဆိုတဲ့အဆင့်လောက်ပဲထားတဲ့ဥစ္စာတွေကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့စစ်တပ်အနေနဲ့တာဝန်ယူမှုတာဝန်ခံမှုဘယ်လောက်ရှိလဲဆိုရင်လုံးဝမရှိဘူးလို့ကျွန်တော်တို့ကပြောနေတယ်။ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်နေတာဆုံးရှုံးမှုတွေနဲ့ပတ်သက်လို့တမတော်အနေနဲ့တာဝန်ခံပြီးလှုပ်ဆောင်ပြီးတဲ့ကိစ္စရဲ့တရားကတမတော်အကျိုးမရှိရင်ဘာမှမလုပ်တဲ့ကိစ္စလို့ကျွန်တော်တို့မြင်တာတော်တော်များများမှာရှိတယ်ကချင်းစစ်ပွဲမှာလည်းရှိတယ်ကိုကံစစ်ပွဲဖြစ်လာတဲ့အခါမှာလည်းအဲ့ဒီလိုပဲအခုရှမ်းပြည်နယ်စစ်ပွဲဖြစ်တဲ့အခါမှာလည်းတမတော်ကနေပြီးတော့လုံးဝမျက်ကွယ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုကိုလုံးဝမျက်ကွယ်ပြုပြီးတော့လှုပ်ဆောင်နေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေကကူညီမယ်ဆိုလို့ရှိရင်တော့မှအစိုးရအဖွဲ့အစည်းနဲ့တမတော်ကလွတ်လွတ်လပ်လပ်ပုံဝင်လင်းလင်းနဲ့လက်ခံမှုပြောဆိုမှုလိုတယ်အဲ့တော့အစိုးရကလည်းပုံလင်းမြင်တာမှမရှိဘူးတမတော်ကလည်းငါတို့စစ်စင်ရေးကိုငါတို့လုပ်တာမင်းတို့ဝင်မရှုံနဲ့ဆိုပြီးတော့ကန့်သတ်ထားတဲ့အခါမှာနိုင်ငံတကာအဖွဲ့အစည်းတွေကအစိုးရတယောက်ပြောသွားတယ်လို့ပဲဒီတားလေးတွေအဲ့လက်လေးတွေစုဆောင်းကောက်ယူတဲ့အဆင့်နှမှာပဲသူတို့ပြီးတယ်စေတနာနဲ့သူတို့လှူခြင်းမိမဲ့လည်းလှူလို့မရဘူးအဲ့ဒီလိုအခြေအနေဖြစ်နေတဲ့အခါကျတော့ကျွန်တော်တို့တမတော်အနေနဲ့ကကျွန်တော်တို့အထူးမြတ်တာရက်ခံမြင်တဲ့ကိစ္စရတဲ့ဒီလိုမျိုးအလှူခြင်းတွေပြည်သူတွေဝိုင်းဝန်းကူညီတဲ့ကိစ္စတွေမှာဟန်တားမှုတွေမလုပ်ဘဲနဲ့လွတ်လွတ်လပ်လပ်လုပ်ကိုင်ဆောင်ရွက်ဖို့ပေးပါအဲ့တော့ဒီတမတော်ဘက်ကအဲ့ဒီလိုမျိုးအခွင့်အရေးတွေရလာလို့ရှိရင်တစ်ဖက်တိုင်းရင်းသားတွေကနေပြီးတော့ရိတ်ခါတွေပို့ဖူလုံသွားမယ်ဒီလိုတိုက်ပွဲကိုရည်ရှိဆင်နွှဲရနိုင်တဲ့ဆိုပြီးတော့တွေ့နေတဲ့ကိစ္စတွေကကျွန်တော်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကိုမျက်ကွယ်ပြုဆုံးဖြတ်ရရောက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေညာချန်ထရက်လေးလိုက်အစီအစဉ်ကတော့အချိန်ကန့်သတ်ကြောင်းဒီလောက်ပဲဆန္ဒခွင့်ပြုပါရှင်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ကိုစာကြီးဆိုင်းခွန်မိုင်းနဲ့ရှင်နေကြီးဦးမင်းလုံတို့ကိုအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ကျမတို့တော်ရရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်ကာနေညာကထုတ်လွှင့်ခဲ့တဲ့ထရက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ထောင်စု20ရဲ့အစောပိုင်းဒီကနေ့အချိန်ခါမှာကဘာကြီးဟာနေစည်းမချဘဲသူဘဲဝါမရွေးတဲ့ချင်းကြမှုတရားနဲ့ရင်ဆိုင်နေရတယ်လို့အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂပညာရေးစိတ်ပိုင်းနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဌာနချုပ်မှပြုလုပ်တဲ့အကြံဖက်အစွန်းရောက်မှုကိုပညာရေးမှတဆင့်ဟန်တာရေးဆိုင်ရာအဆင့်မြင့်အခမ်းအနားတရားမှာမစ္စတာဘလင်ကင်ကကမ္ဘာနေရာတိုင်းမှာဒီကနေ့တက်ရောက်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးငယ်မဟုနိုင်ငံတွေအားလုံးမှာအကြမ်းဖက်အစွန်းရောက်သမားတွေကစက်ပြတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေလူသားမဆန်တဲ့အယူဝါဒတွေကိုဖြန့်ချိနေရပါပြီလို့ပြောသွားခဲ့ပါတယ်ဒီတိုက်ပွဲမှာကျွန်တော်ရွေးချယ်ရမယ့်လက်နက်တရက်ကတော့ဒီအစွန်းရောက်တွေရဲ့မုန်တီးမှု
ကျင်းမြောင်းဖေးဖေးမှုယူဆတွေကိုကြော်ဖြတ်နိုင်မဲ့တပ်ပသောပညာရေးအလင်းရောင်ပဲဖြစ်ပါတယ်လို့ဒုတိယဝန်ကြီးဘလင်ကန်ကဆိုပါတယ်ယူနက်စကိုညွှန်ကြားရေးမှုချုပ်အီရီနာဗိုကိုဗာရဲ့စကားနဲ့ပြောရရင်အကျံဖက်အစွန်ရောက်တွေဟာပျက်စီးခြင်းနဲ့မုန်းတရားကိုဖြတ်နယ်ဒါကိုမိမိတို့ဟာယဉ်ကျေးမှုအသိပညာနဲ့တုံ့ပြန်ရမယ်အကျံဖက်အစွန်ရောက်တွေဟာအကြောက်တရားနဲ့ခွဲခြားမှုကိုအားပေး
ဘောင်းစုံဆွေးနွေးညှိနှိုင်းနိုင်တဲ့အရေးအသွေးဒုနဲ့တုံ့ပြန်ရမှာဖြစ်ပါတယ်။ UNESCO ရဲ့ကမ္ဘာနိုင်ငံသားပညာရေး Global Citizenship Education ဆိုတဲ့အစီအစဉ်တရက်ရှိပါတယ်။မြစ်တာရခံလာတဲ့ဝန်ကြီးဌာနတွေကိုကူညီသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ဟာအယူအဆတွေလွတ်လပ်စွာဖလှယ်နိုင်တဲ့သင်ကြားမှုဝန်ကျင်ကိုဖန်တီးပေးမဲ့အစီအစဉ်ဖြစ်ပါတယ်။လူခွင့်ရေး၊လူမှုရေးမျှတမှု၊မတူကွဲပြားမှု၊ကြားမတန်းတူရေးပဝန်းရင်မပြုံးတည်ရေးတို့ကိုလေးစားလာစေတဲ့ကဘာသူကဘာသားမျိုးဆက်သစ်တရပေါ်ထွန်းစေဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းအကြမ်းဖက်အစွန်းရောက်တွေရဲ့ဆွဲဆောင်မှုကိုဟန်တာပြက်ပြားစေမဲ့ Digital ပညာရေးအရင်းအမြစ်တရကိုကူညီဖော်ဆောင်ပေးသွားမှာဖြစ်ပါတယ်။လေးစားမှုလူမှုရေးတရားမျှတမှုမတူကွဲပြားမှုကိုလက်ခံမှုစီစစ်ဆင်ခြင်နိုင်မှုတို့ပေါ်အခြေပြုတဲ့ကမ္ဘာအမြင်တွေနဲ့လူငယ်တွေရဲ့စိတ်ဓာတ်ကိုအားဖြည့်ပေးလိုက်ခြင်းအဖြစ်အစွန်းရောက်မှုကြီးထွားစေမဲ့အရေးကိုကြိုတင်ဟန်တာနိုင်မှာဖြစ်တယ်လို့ဒုတိယဝန်ကြီးဘလင်ကင်ကဆိုပါတယ်။သူတို့ရဲ့အနာဂတ်မှာမြုပ်နှံလိုက်ခြင်းအဖြစ်ကျွန်ုပ်တို့ရဲ့အနာဂတ်ကိုလုံခြုံစေပါလိမ့်မယ်။ဒီလိုမလုပ်နိုင်ရင်တော့အထူးကြေကွဲဖွယ်ရနဲ့ကြုံတွေ့ရမှာဖြစ်ပါတယ်။အရေးချင်းပြည့်ဝတဲ့ပညာရေးစနစ်တရားမရှိရင်ဒီကလေးတငယ်တွေဟာအခွင့်ကောင်းယူအဆုံးချမှုကိုခံရနိုင်မဲ့အန္တရာယ်ကြောက်နေပါတယ်။အတင်းအကျပ်အလုပ်လုပ်ခိုင်းတာငငယ်ရွယ်ရွယ်နဲ့အိမ်ထောင်ချထားတာကလေးစစ်သားအဖြစ်စုဆောင်းတာအကျန်းဖက်အစွန်းရောက်ဝါရရဲ့ဆွဲဆောင်သိမ့်သွင်းမှုခံရတာစတဲ့အန္တရာယ်တွေကြောက်နိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိပေးအပ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ဆီးရီးယားနဲ့တူရကီနိုင်ငံနယ်စပ်ဒေသမှာရုရှားတပ်လေယာဉ်အင်္ဂါနေ့ကပစ်ချခံလိုက်ရတာဟာဆီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့စစ်ဆင်ရေးမှာပြဿနာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးတူရကီနိုင်ငံအနေနဲ့သူ့ရဲ့လက်ချောင်းပိုင်တဲ့ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာလူအသေးပျောက်မြောက်များစွာဖြစ်စေခဲ့တဲ့ဂျီဟတ်တိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက် IS Islamic State ကြွတွေကိုချေမှုန်းရေးပူတွဲလှုပ်ဆောင်ကြဖို့အမေရိကန်နဲ့ပြည်ထောင်ခေါင်းဆောင်တွေတာဝန်ထမ်းချမှတ်ခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဝါရှင်တန် DC မှာရှိတဲ့သမ္မတအိမ်ပြူတော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အတူတကွာပို့ပြီးတော့ပူးပေါင်းလှုပ်ဆောင်ကြလိမ့်မယ်လို့သမ္မတဘာရက်အိုဘားမားကပြည်ထောင်သမ္မတ François Hollande ကိုပြောဆိုလိုက်တာဖြစ်ပါတယ်။စီမံကမ်းဖြစ်နေပြီးမကြသေးခင်ကအမည်ပြုမှုမှာလူပေါင်း100ကျော်တည်ဆုံးကနောက်ထပ်100ကျော်ပျောက်ဆုံးနေစေဖြစ်တဲ့ကချင်ပြည်နယ်ဖားကတ်မြို့ကကြောက်စိမ်းမိုင်းဒေသကိုတင်းတင်းကြပ်ကြပ်ထိန်းချုပ်မှုပြုလုပ်ဖို့အစီအစဉ်ရှိတယ်လို့မကြသေးခင်ကကျင်းပခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ပါတီကပြောပါတယ်။နောက်တက်လာမယ့်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ကြောက်စိမ်းတူဖော်မှုလုပ်ငန်းအပေါ်ထိန်းချုပ်ဖို့အရေးကိစ္စလှုပ်ဆောင်ရမှာတော့အနေရရှိတယ်လို့ NLD ပါတီပြောခွင့်ရဦးညောင်ဝင်းကပြောပါတယ်။သမ္မတရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးဦးရထွတ်ကတော့အခုမြေပြိုခဲ့တဲ့ကြောက်စိမ်းမိုင်းဟာနိုင်ငံတော်အစိုးရကချမှတ်ထားတဲ့လုံခြုံစိတ်ချရေးဆောင်ရွက်မှုလုပ်ငန်းစဉ်ကိုလိုက်နာခြင်းမရှိဘူးအစိုးရကပုံမူတင်းတင်းကြပ်ကြပ်ကန့်တွယ်ဖို့လိုတယ်လို့သူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီး Daniel Russell ဟာမနေ့အင်္ဂါနေ့ကနေပြည်တော်မှာသမ္မတဦးသိန်းစိန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်လက်ထောက်နိုင်ငံကြားရေးဝန်ကြီးရဆက်ဟာတမရော်ကာဝေးဦးစီးချုပ်နဲ့တွေ့ဆုံတဲ့အချိန်မှာရွက်ောက်ပွဲကာလနိုင်ငံခြားဆက်ဆံရေးကိုယင်းဒီပွင့်လင်းစွာဆက်ဆံခဲ့တယ်လို့ကာဝေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်။တည်င်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လွှင့်မှုကကိုညံဝဲအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Jolinson ဖြစ်ပါတယ်။ VOA American တန်ဖိုးတို့နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီလို့အင်ဆန္ဒတွေပြေဝကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖို့ပါ။
This program has come to you from the Voice of America, Washington.